ဟုတ်ကဲ့ပါတနည်းမှာတစ်ချိန်သာကြာရောက်တဲ့အစ္စလာမ်ဘာသာဝင်တွေရဲ့နေတူးနေမြတ်ဘာသာရေးဘွဲ့တော်ကူပါနီအစ်နေမှာအလှူတန်းပေးဝေတာဝတ်ပြုစုတောင်းတာတွေကိုမွတ်စလင်မိသားစုတွေပျော်ပျော်ပါပါဆင်နွှဲလေးရှိကြတာပါဒါပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းမှာတော့ငိုကလေးကစာဝင်နေရေးအခက်ခဲတွေကြုံနေရခြင်းမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ထပ်ဆင့်ကြုံရတဲ့အကျတဲတွေကြောင့်မှအများစုကဒီအစ်ဘွဲ့တော်ကိုမဆင်နွှဲနိုင်ကြတော့ပါဘူးစစ်တွေမြို့နယ်ကလူဦးရေ 25,000 ကျော်နေထိုင်တဲ့တက်ကယ်ပြေမွတ်စလင်ဒုက္ခသည်စခန်းမှာစားဝတ်နေရေးအခက်ခဲတွေကြောင့်ပွဲမချင်းပနိုင်ခဲ့ဘူးလို့စခန်းတာဝန်ခံဦးမောင်လေးကအခုလိုပြောပါတယ
်။ကျွန်တော်အစ်ဖို့တော့လောင်းဝဆင်ပြေဖို့ကအဖေကအမေကတော့မရှိဘူးဆိုတော့မိုးဆိုးရင်းနတ်ပြည်နေဖို့လေအဲ့ဒါတော့မလောက်ပြေဘူးဆိုတော့နတ်ပြည်ဘယ်လိုလုပ်ကျွန်တော်အစ်ဖို့လေးပြန်လာမလို့ကိုဘယ်နဲ့ဆင်ပြေတာလဲလဲဆင်ပြေညက်တော့ကံစားနေရတယ်ကျွန်တော်
ကြအပြင်ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေအင်တောင်စု400နီးပါးရှိပေမဲ့တချို့တက်နိုင်တဲ့အင်တောင်စု20လောက်သာဒီအစ်ပွဲကျင်းပနိုင်တယ်လို့စခန်းတွင်းနေထိုင်သူတူကအခုလိုပြောပါတယ်
။အိုးကျွန်တော်တို့ကမှရပါပတ်ဆံရှိတဲ့သူတွေကအဲ့လိုမျိုးအမေးတွေပါအမေးပါနှောတွေဝေလိုက်တယ်ဗျာ။နော်တော့ဝယ်တယ်ပြီးတော့ဟိုတခြားနေရာဒေသဥပမာနိုင်ငံခြားမှာရှိတဲ့ဆွေမျိုးတွေကလှုပ်ဖို့ပေးတာတော့အဲ့လိုမျိုးတွေရှိတယ်အဲ့လိုမျိုးအဲ့လိုနိုင်ငံခြားမှာဆွေမျိုးရှိတဲ့သူတွေကကြတော့နှောဝယ်ပြီးတော့အဲ့လိုအမေးပေါ်တော့တခါလုံးကဆားရတယ်ဗျဟိုအခုကန်းထဲမှာအိမ်ဆောင်ဆိုက380ရှိရဆိုတော့20နဲ့600ဆောင်ပဲအမေးပေါ်နိုင်တာလေ360လောက်ကတော့အမေးမပေါ်နိုင်ဘူးလေအိုးဘလို့ခံစားရလဲဆိုတော့နည်းနည်းဟိုအဆင်မပြေဘူးနေရာထိုင်ခင်းကအဆင်မပြေတော့ဟိုအတဲတွေပဲဖြစ်ဖြစ်ကိုယ်ရင်လာတဲ့ဒီကန့်ထက်ကသူတွေပဲဖြစ်ဖြစ်နေရာထိုင်ရတာအင်ကားနည်းနည်းလေးကြိုင်တော့နေရာထိုင်ရတာအဆင်မပြေဘူးလောကကန်ရတာဟိုစက်တဲ့အဲ့လိုမျိုးပဲပေါ့
တကယ်တော့ဒီအစ်ပွဲတော်ဆိုတာဟာတမန်တော်အိဗရာဟင်ရဲ့အလားရှင်မြတ်ကိုကျိုးနွန်နေတာခံမှုကိုအထိမ့်မဲ့ပြုတဲ့ပွဲတော်ဖြစ်ပြီးဝတ်ပြုဆုတောင်းဒါရီနဲ့အတူမိတ်ဆွေတွေကိုကျွေးမွေးအပ်ခံတာအကူအညီလိုအပ်သူတွေကိုအစားအသောက်အသားတွေပေးဝေတာလုပ်လို့ရှိတဲ့ပျော်စရာနေထူးနေမြတ်တစ်ခုပါမုံတိုင်းပြည်နဲ့စစ်ဘေးဒဏ်ခံရတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေအတွက်တော့စောင့်နေရေးအခက်အခဲတွေကြားမှာဒီနှစ်အစ်နှစ်ကိုခက်ခက်ခက်ခဲဖြတ်သန်းခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ